ထိုင်းနိုင်ငံချင်းရိုင်းနဲ့အယုဒ္ဓယာခရိုင်တို့ကနေနှစ်ရက်တာအတွင်းစိတ်ကြွဆေးပြား73တန်ဖမ်းဆီးရမိခဲ့ပါတယ်။ပြီးခဲ့တဲ့6လတာအတွင်းမွေးရမောင်ခိုရီနဲ့တိုက်ပွဲပေါင်း24ချိန်ရှိခဲ့ပြီးတော့တန်မြတ်ရှိသူ100နီးပါးနဲ့အတူမွေးဆေးဝါးမျိုးစုံဖမ်းမိထားတယ်လို့ထိုင်းနယ်ခြားဆောင်သက်ကသတင်းထုတ်ပြန်ပါတယ်။ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံမှာမွေးရဆေးဝါးတွေအများဆုံးဝင်ရောက်လာနေတဲ့ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်တွင်းမှာဖေဖော်ဝါရီလ28ရက်နေ့ညမတ်လ1ရက်နေ့မနေ့အစောပိုင်းတနင်္လာအကျော်ချိန်လောက်မှာပဲကားသုံးစီးနဲ့တယ်ဆောင်လာတဲ့စိတ်ကြွဆေးပြား၈တန်းဖမ်းမိခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းပိုင်းစုကိုတိုင်းခရိုင်ကိုမောင်းနှင်လာတာဖြစ်ပြီးအဲ့ဒီကားသုံးစီးထဲမှာအသက်20ကျော်အရွယ်အမျိုးသား5ဦးနဲ့14နှစ်အရွယ်အမျိုးသမီး2ဦးကိုလည်းဖမ်းဆီးစစ်ဆေးနေကြောင်းချင်းရိုင်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။မလ2ရက်နေ့ကတော့ချင်းမိုင်ခရိုင်ထိုင်းမြန်မာနယ်စပ်ချင်းနှောင်းမြို့နယ်ဘက်ကနေလာတဲ့ပြောင်းမှုတင်တဲ့ကားကြီးတစ်စီးဟာအယုဒ္ဓယာခရိုင်ထဲကိုဝင်ရောက်ချိန်မှာပြောင်းမှုထဲမှာဖွက်ပြီးတယ်လာတဲ့စိတ်ကြွဆေးပြား၅တန်းကိုလည်းဖမ်းမိခဲ့ပါတယ်။ဒီမွေးရဆေးဝါးတွေအလုံးပေါင်းမယ်ဆိုရင်တော့ကာလတန်ဖိုးဘန်းငွေတန်ပေါင်း1000ကျော်တန်ဖိုးရှိပါတယ်။ချင်းရိုင်ခရိုင်ဖားမောက်နယ်ကြားဆောင်တပ်ကသတင်းထုတ်ပြန်ရမှာတော့2024ခုနှစ်အောက်တိုဘာလကနေမတ်လဇန်အထိ6လအတွင်းမှာစိတ်ကြွဆေးပြား68တန်9သိန်းကျော်ဘိန်းဖြူ143ကီလိုနဲ့မူးယစ်ဆေးဝါးနဲ့ဆက်နွယ်သူတရခံ182ယောက်ကိုဖမ်းဆီးအရေးယူခဲ့ပြီးထိုင်းမြန်မာနယ်စပ်မှာတိုက်ပွဲပေါင်း24ချိန်ဖြစ်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲတွေအတွင်းမူးယစ်ကုန်ကူးသူ10ဦးကိုလည်းအသေးဖမ်းမိခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုးမူးယစ်ဆေးဝါးတွေဖမ်းမိနိုင်တာနဲ့ပတ်သက်လို့ဖားမောက်နယ်ကြားဆောင်တပ်ရဲ့တပ်မှူးမစ္စတာကိတကွန်ချန္ဒရာကပြောသွားခဲ့တာကတော့
ဒီခန်းနဲ့ที่เราให้ภารกิจวันนี้เป็นไปด้วยความสําเร็จนะครับแล้วก็ถ้าครบก็ไม่ได้เนี่ยก็จะทํามาซึ่งความเสียกับ
အခုလိုမျိုးမူးယစ်ဆေးဝါးတွေဖမ်းမိတာတွေနဲ့အောင်မြင်မှုတွေရနေတာဟာနယ်မြေကန်လူတို့နဲ့တပ်ဖွဲ့ဝင်တွေရဲ့ပူးပေါင်းလှုပ်ဆောင်မှုတွေကြောင့်ဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အနာဂတ်မျိုးဆက်သစ်တွေကိုဖျက်ဆီးနေတဲ့မူးယစ်ဆေးဝါးတွေကိုရှင်းလင်းရအောင်နယ်ခြားတစ်လျှောက်ကတရင်တပ်ဖွဲ့တွေအနေနဲ့အသင်ဖြစ်နေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်မဲအိုင်းမြို့နယ်ထဲမှာကင်းလဲနေတဲ့အမှတ်3နေကြားဆောင်တပ်3236ရိန်ဂျာတပ်ဖွဲ့ဝင်တွေအနေနဲ့မြန်မာဘက်ချမ်းကလာတဲ့မူးယစ်လက်နက်ကိုင်15ဦးခန့်ဟာဖေဖော်ဝါရီလ9ရက်နေ့တုန်းကလည်းမြန်မာနယ်ကြားနဲ့ကီလိုမီတာ400လောက်အကွာမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမူးယစ်မောင်ခိုသမား3ဦးကိုအသေးဖမ်းမိခဲ့တယ်လို့ ICE မူးယစ်ဆေးဝါးကီလို200နီးပါးနဲ့စိတ်ကြွဆေးပြားတန်းကျော်ကိုလည်းဖမ်းမိခဲ့ပါတယ်ရှင်